ထိုင်းနိုင်ငံမှာလက်လီအယောင်ဆိုင်တွေနဲ့စားသောက်ဆိုင်တွေပေါ်မှာကိုဗစ်ကပ်ရေးဆိုင်ရာကန့်သတ်စီမင်းတွေကိုရှေ့လာဆပြီးတော့ဖြေလျှော့ပေးမယ်လို့ကိုဗစ် -19 တုတ်ပြန်ရေးလုပ်ငန်းအဖွဲ့ကတောက်ကြနေမှာပြောကြောင်းရိုက်တာသတင်းတက်မှာဖော်ပြထားပါတယ်။ရောဂါကူးစက်မှုများတဲ့ဘန်ကောက်မြို့တော်နဲ့အခြားဒေသတွေမှာလူ25ယောက်တိစုဝေးတာတွေပြန်လည်ခွင့်ပြုမယ်လို့လည်းပြောပါတယ်။စက်တင်ဘာလ1ရက်နေ့ကစပြီးတော့ဘန်ကောက်အပါအဝင်ခရိုင်29ခုကဈေးဝယ်စင်တာကြီးတွေ၊စပင်းနဲ့အလှပြင်ဆိုင်တွေ၊အနှိပ်ခန်းတွေ၊အားစားခန်းမတွေလုပ်ငန်းတွေပြန်လည်လည်ပတ်ခွင့်ပြုမှာဖြစ်ပြီးတော့စားသောက်ဆိုင်တွေကိုလည်းဆိုင်မှာထိုင်စားသူတွေကိုပြန်လည်ခွင့်ပြုမှာဖြစ်ပါတယ်။နယူးဇီလန်နိုင်ငံမှာတော့အင်ကာနေကစပြီးတော့တနိုင်ငံလုံးအသွာအလာကန့်သတ်ထားပြီးဒီကနေ့တောက်ကြနေမှာအ ਨੇ စုံသတင်းနှစ်ပတ်ကြာဆက်ပြီးတော့အသွာအလာကန့်သတ်မှုကိုလုံးဝပိတ်ပင်ထားမှာဖြစ်ကြောင်းဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကပြောပါတယ်။ဩစတြေးလျနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထုံးနှုံတိုးလာနေတာကြောင့်အော်တိုဘာ25ရက်နေ့မှာကျောင်းတွေပြန်ဖွင့်ဖို့အတွက် New South Wales ပြည်နယ်အုပ်ချုပ်ရေးအဖွဲ့ကစီစဉ်နေကြောင်းပြည်နယ်ဝန်ကြီးချုပ်ကသတင်းထုတ်တွေကိုပြောကြားလိုက်ပါတယ်။ကျောင်းဝန်ထမ်းတွေ၊ကျောင်းဆရာဆရာမတွေနဲ့အထက်တန်းကျောင်းသားတွေဟာကာကွယ်ဆေးထိုးရမှာဖြစ်တယ်လို့နှာခေါင်းစည်းတွေလည်းမဖြစ်မနေတက်ကြရမှာဖြစ်တယ်လို့ပြည်နယ်ဝန်ကြီးချုပ် Gladie Barry Jekyllian ကပြောပါတယ်။ New South Wales ပြည်နယ်မှာကျော်သရီနေ့က24နာရီအတွင်း COVID-19 သေဆုံးသူ2ဦးရှိခဲ့ပြီးတော့ပိုးတွေ့လူနာအသက်ဟာ882ယောက်ရှိခဲ့တာကြောင့်ပြည်နယ်ရဲ့မှတ်တမ်းတွေအရနေ့စဉ်အတည်ပြုလူနာ1029ယောက်ကနေကျဆင်းသွားပြီဖြစ်ကြောင်းပြောပါရစေ။